ဧပြီလ26ရက်နေ့ညနေပိုင်းမှာတော်ရမီသွေးဖုတ်ပြီးပြန်လာတဲ့မိသားစုတွေကကလေးငယ်တအူးဟာစစ်လက်နက်ပစ္စည်းတစ်ခုကိုကောက်ယူလာခဲ့ပြီးတခြားကလေးငယ်17ယောက်နဲ့အတူစော်ကစားရာကနေပေါက်ကွဲမှုဖြစ်ခဲ့တာလို့သိရပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးမူဆဲခရိုင်ရဲတပ်ဖွဲ့ရုံးကို RFA ကဆက်သွယ်မေးမြန်းရမှာခရိုင်ရဲတပ်ဖွဲ့ရုံးတာဝန်ရှိသူတအူးကအခုလိုပြောပါတယ်။
အဲဟုတ်တယ်လက်တော့ပါကျွန်တော်သိရတယ်အဲ့လိုပဲဗျအဲ့တည်းအဲ့လိုပဲကလေးတွေကစားရင်းနဲ့ဟိုအဲ့လိုမျိုးတွေ့ပြီးတော့မှအဲ့လိုမျိုးစော့ပြီးတော့ပေါက်ကွဲသွားတယ်ဆိုတဲ့ဟာပဲသိရတာခင်ဗျကလေးနှစ်ယောက်ကတော့အဲ့မှာနေသုံးရတာပေါ့နော်ခြေယောက်ကတော့တန်ရတာပေါ့နော်စေယုံတန်ရတာပေါ့အဲ့လိုမျိုးသိုးရရတာလည်းပါတယ်ဗျစေယုံသိုးရရတာလည်းနှစ်ယောက်သုံးရလို့တော့ပါတယ်ဗျအဲ့နေပြီကြောက်လည်းတွားရလာရနည်းနည်းလေးအခက်ခဲရှိတယ်ဗျဖွဲ့စည်းတွေလှုပ်ရှားတဲ့နေရာတွေဒေသတွေဆိုတော့အဲ့လိုအခက်ခဲရှိတယ်ဗျ
အဲ့ဒီနေရာဟာလက်နက်ကင်ဖွဲ့စည်းပေါင်းများစွာလှုပ်ရှားတဲ့နေရာဖြစ်လို့စစ်လက်နက်ပစ္စည်းအမျိုးအစားကဘာပစ္စည်းဆိုတာကိုအတိမပြုနိုင်သေးသလိုဘယ်ဖွဲ့စည်းကစစ်လက်နက်ပစ္စည်းဆိုတာကိုလည်းအတိမပြုနိုင်သေးဘူးလို့ဦးစေခရိုင်ရဲတပ်ဖွဲ့ရုံးကတာဝန်ကြရဲရာရှိတဦးကပြောပါတယ်။တိတ်ဆုံးသွားတဲ့ကလေးနှစ်ယောက်ကတော့လွေးဤဟွန်း2နှစ်နဲ့မိုင်းနိုင်ဖြိုး10နှစ်တို့ဖြစ်ပြီးဒဏ်ရာသူ10ဦးထဲမှာ4ဦးလောက်ဟာဒဏ်ရာပြင်းထန်တယ်လို့နမ်ခန်းစေယုံကိုရောက်နေတဲ့မိုင်းထိသူတွေကိုကူညီပေးနေသူမတ်မေစာကပြောပါတယ်
စေတော့ကရာရာကြလေးတရားမင်းလေးတရားဟုတ်တယ်တရားကတော့ပြီးနေအဲ့ဒါမဆွေးလို့ဖွဲ့ဆွေးရမှာလဲအဲ့ဒါမဆွေးသွေးရမယ်ရှာနေခုထိမရသေးဘူးကလေးကတချို့ကလည်း3နှစ်တချို့ကလည်းငငယ်လေးတွေရှိ7နှစ်အဲ့လိုမျိုးရှိရပေါ့တချို့ကလည်းအဲ3 7နှစ်အဲ့လိုမျိုး5နှစ်ရှိရအများကြီးပဲ
ဒဏ်ရာရတဲ့ကလေးငယ်တွေကမိန်းကလေးငယ်တယောက်နဲ့ယောက်ျားလေးကလေးငယ်တယောက်ဟာဒဏ်ရာပြင်းထန်တဲ့အတွက်သူတို့အတွက်ရေးပေါ်သွေးလိုအပ်ချက်တွေရှိနေပြီးအကူအညီတွေလည်းလိုအပ်နေတယ်လို့သိရပါတယ်။အဲဒီကျေးရွာတစ်ဝိုက်မှာတက်မရောတန်းမျိုးသားလူမျိုးရေးဖွဲ့ TNNA အပြင်လက်နက်ကိုင်ပြည်သူစစ်ဖွဲ့တွေလှုပ်ရှားတဲ့နေရာဖြစ်ပြီးကလေးတွေရရှိခဲ့တဲ့အဲဒီစစ်လက်နက်ပစ္စည်းဟာဘယ်ဖွဲ့ကလဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဖေဖော်ဝါရီလအတွင်းကလည်းမန်စီမြို့နယ်မှာမိုင်းတလုံးကိုကလေးတွေစော်ကစားရာကနေကလေးငယ်6ဦးထိခိုက်ဒဏ်ရာရခဲ့သလိုမက်ရှလာအတွင်းကလည်းနမ်တူမြို့နယ်မန်လီရွာမှာမိုင်းတလုံးပောက်ကွဲလို့အရက်သား3ယောက်သေဆုံးခဲ့ပြီး5ယောက်ထက်မနည်းဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်လက်နက်ပစ္စည်းတွေကြောင့်အရက်သားထိခိုက်မှုတွေပိုများလာနေတယ်လို့မိုင်းအန်နေရဲ့အသိပညာပေးလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေကလည်းထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာစစ်လက်နက်ပစ္စည်းအကျဉ်းချံတွေကိုစော်ကစားလို့ကလေးငယ်တွေထိခိုက်မှုဟာပိုများလာနေတယ်လို့သိရပါတယ်။2018ခုနှစ်အတွင်းရှမ်းမြောက်ဒေသမှာမိုင်းကြောင်ထိခိုက်မှုတွေဟာတနိုင်ငံလုံးတိုင်းတာအနေနဲ့အများဆုံးဖြစ်တယ်လို့မိုင်းအန်နေရဲ့သိပညာပေးလုပ်ကိုင်နေတဲ့အဖွဲ့တွေကလည်းထုတ်ပြန်ထားကြပါရဲ့ရှင်ကျမသက်စုအောင်ပါ